မြန်မာနိုင်ငံမှာကိုဗစ်ပိုးကူးစက်သေဆုံးမှုတွေအချိန်မြင့်နေတာကြောင့်ယောဂါကူးစက်မှုပြင်းထန်တဲ့လူနာတွေကိုအထူးကြမ်းတ်ကူသပေးနိုင်ဖို့ရန်ကုန်စစ်ရုံးကြီးအဆောက်အုံဟောင်းမှာ ICU သီးသန့်ဆောင်တစ်ခုအမြန်မွမ်းနေပြီလို့အရေးပေါ်ဌာနမှဒေါက်တာမော်မော်ဦးကပြောပါတယ်။ရန်ကုန်စစ်ရုံးကြီးအရှိတ်ဘက်မှာရှိတဲ့သမိုင်းဝင်အဆောက်အဦးထဲမှာအောက်ဆီဂျင်ပေးနိုင်တဲ့နေရာ300ကျော်နဲ့ ICU အထူးကြမ်းတ်ကူသဆောင်ဂတင်30တက်ဆင်သွားဖို့အပြင်စစ်ရုံးကြီး ER အရေးပေါ်ဌာနမှာလည်းလူနာရီအစဉ်ပြေအောင်အစဉ်မြင့်တိုးချဲ့ဖို့စီစဉ်နေပါတယ်။ဒါအပြင်ရန်ကုန်မှာနေ့စဉ်အလျင်မြန်တိုးလာနေတဲ့ကိုဗစ်လူနာတွေကိုအချိန်မီကုသနိုင်ရင်းနဲ့ယောဂရှိနေသူနဲ့တန်တရာရှိလူနာတွေကိုခွဲခြားထားနိုင်ရေးအခြားမြို့နယ်ဆေးရုံတွေဖြစ်တဲ့အင်းစိန်မြောက်ကလာနဲ့တင်ငန်းညွန့်ဆေးရုံတွေမှာလည်းတည်ကြားနေရာတွေစီစဉ်နေပါတယ်။သူမနာအားကစားကွင်းမှာလည်းကိုဗစ်အထူးကုနေရာတွေတိုးချဲ့တာအပြင်ရန်ကုန်ကွန်ဗင်းရှင်းစင်တာလိုမျိုးကိုဗစ်စင်တာတွေတိုးချဲ့သွားနေချိန်မှာတခြားတစ်ဖက်မှာလည်းလက်ရှိထိန်းချုပ်မှုဗျူဟာကိုလူအရင်ပြောင်းမှုလေးလာသုံးသပ်နေတယ်လို့ဂျမအီဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးက VOA ကိုပြောပါတယ
် strategy တော့အခုလောလောဆယ်ဒီ containment နေမှာသွားနေတာပေါ့။နောက်နည်းနည်းကြာလာတဲ့ခါမှာ strategy ဒီမျိုးသွားမယ်။ကျွန်တော်စလုပ်တဲ့ကကျွန်တော်ရဲ့ strategy ကိုကြည့်လိုက်ရင်မတူပါဘူး။နော်ကျွန်တော်ကအချင်းချင်း epidemiological condition မှာမတူကျွန်တော်ရဲ့ strategy မဟာဒီအနည်းပြပါတယ်ကိုပြောင်းရတာပေါ့ intervention ချက်လို့။နောက်တစ်ချက်တည်းလုပ်လို့မရဘူး။သူ့ဟာနဲ့သူလောက်သွားတာ။ကျွန်တော်တို့မှာဒီနေ့စဉ်epidemiological situation ကိုကျွန်တော် analyze လုပ်နေပါတယ်ကျွန်တော်ကိုယ်အကြီးကျယ်ပြီးတော့ PUI ကဘယ်လိုတက်လာလဲ positive ကဘယ်လိုတက်လာလဲ quarantine မှာဘယ်လိုအခြေအနေရှိလဲအကုန်လုံးပ
ါကျွန်မဌာနရဲ့စနေနေ့ညနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ covid ကူးစက်ထားသူစုစုပေါင်း 16,500 နဲ့သေဆုံးသူ382ဦးရှိသွားပြီလို့ပြောပါတယ်ခင်ဗျာ